သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
အာနာရှင်စနစ်အကျဆုံးဖို့ကြွေးကြော်တဲ့အနေနဲ့အတူခြိတက်ဆန္ဒထုတ်ဖော်နေကြသူတွေကတော့အသက်20ဝန်းကျင်အရွယ်ကျောင်းသားလူငယ်တွေပါဖိနှိပ်ခံပြည်သူတွေဘက်ကအစင်ရက်တည်ခဲ့ကြတဲ့ကျောင်းသားလူငယ်တွေဟာမတရားမှုကိုလက်မခံဘဲခိအဆက်ဆက်တော်လှန်ခဲ့ကြပါတယ်အခုအာနာသိန်း3နှစ်ကျော်ကာလအတွင်းမှာပဲကျောင်းသားသူဖြစ်တဲ့လူငယ်အများစုတွေစစ်အာဏာရှင်ကိုပြန်လဲခုခံဖို့လက်နက်ကင်လမ်းစဉ်ကိုရွေးခဲ့ကြသူတွေရှိသလိုအကြမ်းမဖက်လှုပ်ရှားမှုတွေဖြစ်တဲ့မြေပြင်တပိတ်တွေမှာပါဝင်နေသူတွေလည်းရှိနေပါတယ်။အဲဒီလိုခက်ဆက်ဆက်တော်လှန်ခဲ့တဲ့ဖြစ်စဉ်တွေတဲ့ကျောင်းသားလှုပ်ရှားမှုတွေစတင်ခဲ့တဲ့ဖုံမော်ရေခင်ဟာအခုဆို36နှစ်ပြည့်ခဲ့ပါပြီ။1960အလွန်ပိုင်းကတည်းကအာဏာရှင်စနစ်ဆိုးကိုဆန့်ကျင်တဲ့ကျောင်းသားလှုပ်ရှားမှုတွေဟာအခုအာဏာသိမ်းကာလအထိအပြီးမတတ်နိုင်သေးပါဘူးစစ်အာဏာရှင်စနစ်အမြင့်ပြည့်ရေးဟာကျောင်းသားထုရဲ့ခိုင်မာတဲ့တန်ိတ်တန်ဖြစ်တယ်လို့2000ဘာဂတာကျောင်းသားခေါဆောင်ဟာမတ်ဟန်နီဦးကပြောပါတယ
်မျိုးပြားကပဲဖြစ်စေကျေးလက်နေမီဒေတာတွေကပဲဖြစ်စေဒီရွယ်ဒီကာလကျောင်းသားတွေဆိုတာသူတို့ရဲ့အနာဂတ်တွေအများကြီးရှိတယ်ဒါတွေကိုပေးဆက်ပြီးတော့ကျမတို့အဓိကတော့ရှင်းတယ်ဆရာမရှင်စနစ်ကိုအပီးတန်ချိန်မုန်းနိုင်ရတဲ့ပါဝင်များဖြစ်တယ်ထိုနည်းတူထိုးကြောင့်ပဲဒီအသက်သွေးကြီးတွေပေးဆက်လိုက်ရတဲ့ကျောင်းသားတွေလူငယ်တွေအတွက်ကျမတို့ကြံရှိနေတဲ့ကျောင်းသားတွေမှာလည်းသူတို့ပခုံးပေါ်ကိုကြားရောက်လာတဲ့တောင်းဝင်တွေကိုသူတို့ဒီမကြောက်မရွံ့အမြဲတမ်းဦးထိတ်ကန်ဆင်ပြီးတော့လှုပ်ဆောင်နေတဲ့ကျောင်းသားလူငယ်တွေဖြစ်တယ်လို့ပဲကျမကယုံကြည်ရဲအဲ့ဒီအတွက်ကြောင့်လည်းကျမတို့ဒီဆရာနိုင်ရှင်စနစ်ကိုအမြင့်ဖြတ်ချိန်မုန်းနေကြတာမှာအပီးသက်တိုက်ပွဲကိုကျမတို့ပြီးပြအောင်ဆင်နွှဲသွားချမှာဖြစ်တယ်ပေါ့နော
်ဒီမိုကရေစီစနစ်အောင်မှာလွတ်လပ်စွာပညာသင်ကြားလိုတဲ့ဆန္ဒကိုအစိုးရလက်ထက်အဆက်ဆက်ကျောင်းသားတွေတောင်းဆိုခဲ့ကြရပါတယ်အခုနေဦးတော်လိုင်းရင်မှာလဲဆုံရှုံသွားတဲ့လွတ်လပ်မှုတွေကိုပြန်လဲရယူဖို့ကြိုးစားရင်ဖန်ဆင်းခံခဲ့ရတဲ့သိဆုံးခဲ့ရတဲ့ကြောင်းသားတွေရှိခဲ့ပါတယ်စစ်တပ်အာဏာသိမ်းထားတဲ့3နှစ်ကျော်ကာလအတွင်းဖန်ဆင်းခံထားရတဲ့ကြောင်းသားအရေအတွက်ဟာ1200နီးပါးရှိခဲ့ပါတယ်စစ်တပ်ရဲ့တပ်ဖြတ်မှုကြောင့်သိဆုံးခဲ့ရတဲ့ကြောင်းသားဦးရေကတော့150နီးပါးရှိခဲ့တယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှားရေးအသင်း AAPP CNN အရသိရပါတယ်ဒီလိုအသက်ပေးဆုံးလို့ပြီးအာနာရှင်အဆက်ဆက်အနစ်နာခံခဲ့တဲ့ကျောင်းသားတွေဟာတော်လိုင်းရေးအလွန်ဆက်သွားတဲ့ရန်နရာတွေမှာတော့နေရပေးမခံရတာကစစ်အာနာရှင်စနစ်ကြရှိရတဲ့အကြောင်းရင်းတည်းရဖြစ်တယ်လို့ဘဂတကျောင်းသားခေါဆောင်ဟောင်းကိုမင်းသွေးတက်ကဆိုပါတယ
်ကျောင်းသားကြီးကကြိုးစားပြီးတာကကျွန်တော်ဗမာပြည်သူတွေအကုန်လုံးစစ်အာနာရှင်လက်ကလွတ်မြောက်ဖို့နောက်ပြီးတော့ဒီကိုလိုနီအစိုးရရဲ့လက်အောက်ကလွတ်မြောက်ဖို့ကျောင်းသားတွေကဥဆောင်ပြီးတော့ဟိုကျူတာပြီးခဲ့တယ်တိုက်ပွဲဝင်ပြီးခဲ့တယ်အနစ်နာခံပြီးဆောင်ရွက်ပြီးခဲ့တယ်ဒါပေမဲ့တကယ်တမ်းကျတော့အကြောင်းသားကဝန်ကြီးနေရာယူရမယ့်အတက်ရယ်မဟုတ်နောက်ပြီးတော့ပါတီနိုင်ငံကြီးမဟုတ်ဘဲနဲ့ဒီအကြောင်းသားနိုင်ငံကြီးနဲ့ပဲတွားကြတာဖြစ်တယ်အဲ့တော့ဟိုတကယ်တမ်းဟိုတိုက်ပွဲတစ်ခုဥဆောင်ပြီးတိုက်ပြီးတယ်အောင်ပွဲအတီးအပွင့်ရတယ်ဒါမှမဟုတ်အောင်ပွဲရဖို့အတွက်ကျွန်တော်တွဲဆုံဆွေးနွေးဆေးဆက်ညှိနှိုင်းဒါတွေလုပ်ရတော့မယ့်အခါမှာတော့ကျောင်းသားတွေပါဝင်မှုမရှိဘူး။ဒါကြောင့်လဲဆိုတော့ decision making role မှာမရှိဘူးပေါ့နော်။နိုင်ငံပါတီနဲ့ပါတီနိုင်ငံရေးခေါင်းဆောင်တွေကပဲဒီ decision making ကိုသူတို့လုပ်ကြတယ်။နိုင်ငံရဲ့အကန့်အသတ်ကိုဆုံးဖြတ်တဲ့ကိစ္စတွေကိုနိုင်ငံသမားတွေနဲ့နိုင်ငံပါတီမှာရှိနေနိုင်ငံသမားတွေနဲ့နိုင်ငံပါတီကလုပ်ကြတယ်။ဆိုတော့ဒါကြောင့်မလို့လဲပြည်သူလိုလားချက်အတိုင်းဆောင်ရွက်ပေးနေတဲ့ကျောင်းသားတွေရဲ့ဥတီချက်ဒီနောက်ဆုံး final ဆုံးဖြတ်ချက်မှာကြတော့နိုင်ငံသမားတွေကဆုံးဖြတ်တာဖြစ်တဲ့အတွက်တခြားလုံးမှာတော့ရတဲ့လောက်မရဘူးအခုချိန်ထိလည်းဒီတိုင်းပဲဖြစ်နေအဲ့တော့ကျောင်းသားတွေကတော့ပြည်သူပြောတဲ့အတိုင်းပြည်သူရဲ့လူဆန္ဒအတိုင်းတော့ဝိုင်းပြီးတော့တိုက်ပွဲပေါ်တာပြည်သူကောင်းဆောင်ချောက်တာဥဆောင်တာဒါဟိုဟာရှေ့ကနေနင်းနာခံပြီးတော့လုပ်ခဲ့တယ်အဲသို့တော့နိုင်ငံပါတီနိုင်ငံသမားတွေကြောင့်မလို့ပါနဲ့ဒီ decision making လုပ်တဲ့အခါမှာပါဝင်မှုမရှိတဲ့အတွက်ပြည်သူရဲ့သဘောဆန္ဒအတိုင်းအကြည့်ဟာမရရှိသေးဘူးလို့ပြောလို့ရပါတယ်ဒါကြောင့်မလို့လေဆရာနာရှင်စနစ်ရှေ့ကြနေတော့ပဲဖြစ်တာပ
ါ။ကျောင်းသားလှူရှာမှုတိုင်းမှာရတဲ့နဲ့အခြေခံလူအခွင့်အရေးရရှိရေးဆိုတဲ့အချက်ကအဓိကတွေတဲ့ပါဝင်ပါတယ်။ ဒါကြောင့်ပဲအခြေခံလူ့အခွင့်အရေးရရှိရေးတောင်းဆိုရင်ဖုံးမော့တည်ဆုံးခဲ့ရတဲ့နေ့ကိုမြန်မာနိုင်ငံလူ့အခွင့်အရေးနေ့အဖြစ်ဒီမိုကရေစီလှောက်ရှားသူတွေနဲ့ကြောင်းနာသူကတတ်မှတ်ထားကြတာပါအရသာအစိုးရအနယ်ဒီလက်ထက်မှာတော့ဒီလိုနေ့ကိုစက်မှုတက္ကသိုလ်တွေမှာပါဂုဏ်ပြုခံနာနဲ့ပေါ်ပေါ်ထင်ထင်လှောက်ဆောင်ခဲ့ကြပါတယ် ဒီလိုကျင်းပနိုင်မှုတွေရှိခဲ့ပေမဲ့ကျောင်းသားထုလိုလာတဲ့လူခွင့်ရင်းနေဆိုတာကိုတော့ဘယ်အစိုးရကမှတရားဝင်အတိမတ်မပြုခဲ့ပါဘူး။2900ရာရှစ်ဆယ်ရှစ်လူလူလှောက်ရှားမှုတွေကနေအခုနေဦးတော်လိုင်းရဲ့ဒီပါဝင်ခဲ့တဲ့နိုင်ငံရေးအကျဉ်းသားဟောင်းဦးထွန်းကြီးကဘုဖုံးမောင်ကိုစိုးနိုင်ဒီကျွန်တော်တို့နှစ်ပတ်လည်မှာတော့အဲ့ဒီအချိန်အဲ့ဒီခါတော့တက်ရောက်လာတဲ့ဒေါက်တာဆူကြီးအပါဝင
ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ ောင်းသားအစုပြည်ရဲ့လုံအောင်နေပြီးတော့ဒီနေ့ကိုမြန်မာနိုင်ငံလူ့ခွင့်ရင်းနေ့အဖြစ်သတ်မှတ်ထားတဲ့အပေါ်မှာသတင်းပါနေုံနဲ့မပြီးဘူးဗျ။ဥရီတည့်ရနေနဲ့ကျွန်တော်တို့ပြဖျားပြီးတော့ဆောင်ရွက်ခဲ့ရမှာလေ။သို့တော်များလည်းအဲ့ဒါနဲ့ပတ်သက်လို့တော့တပ်သားဆောင်ရွက်နိုင်ခြင်းဒါမရှိခဲ့ဘူးဆိုတာတော့ပြောလို့ရတယ်ပေါ့နော်။
ခေဆက်ဆက်မတရားမှုကိုခေါင်းငုံမခံပဲတွန်းလှန်ခဲ့ကြတဲ့ចောင်းသားတွေဟာအာဏာရှင်တွေရဲ့ပြစ်မှတ်ထားမှုကိုခံခဲ့ရပါတယ်။လက်ရှိအာဏာသိမ်းကာလမှာလည်း88ចောင်းသားកောက်ဆောင်ဟောင်းကိုချင်းမီဟာစစ်ကောင်စီရဲ့ပထမဆုံးကြိုးပေးတက်ခံရတဲ့ထင်ရှားတဲ့ចောင်းသားတယောက်ပါ။ចောင်းသားတို့အခွင့်အရေးနဲ့ဖိနှိပ်ခံအလို့သမားအရေးပတ်မှာရက်တည်ခဲ့တဲ့ဘဂဒចောင်းသားဟောင်းကိုနှင်းမောင်ဟာလည်းစစ်တပ်နဲ့ပြူစောထီတွေရဲ့တပ်ဖြတ်ခြင်းကိုခံခဲ့ရပါတယ်။ဒီလိုအကြောင်းပြချက်မဲ့ဥပဒေမဲ့လောက်ရတွေចောင်းသားတွေပေါ်ဖြစ်ပေါ်နေတာရက်တံဖို့ဆိုရင်စစ်အာဏာရှင်စနစ်အမြင့်ပြတ်ဖို့လိုတယ်လို့ပြောလာသူကနိုင်ငံရေးမှာပါဝင်ခဲ့တဲ့ចောင်းသားဟောင်းဒေါက်တာဆန်အောင်မ
ဒါကျွန်တော်ဆိုလို့ရှိရင်တော့တောခုလာခဲ့တာ90ရောက်ပါဗျာ။နောက်ဆိုအခု130ရှိ။ဒါကြတော့ကျွန်တော်လည်းတိုက်နေကြတာပဲ။ဆိုတော့အခုထွက်လာတဲ့လူတွေလည်းပဲအဲအနည်း30ကျောင်းလည်းပဲဒီကလေးတွေထွက်လာကြတာပေါ့အခုလူတွေပေါ့။ဆိုတော့နောက်အနည်း30ကျောင်းလည်းကျွန်တော်တို့ကဒီတိုင်းတော့ဆိုတော့ကျွန်တော်ထွက်လာကြအောင်ပါ။ဘယ်လိုခံမေးကြလဲဆိုရင်ဆရာလာရှင်စနစ်ကိုမဖယ်ရှားနိုင်သေးဘူးကကျွန်တော်တို့ဒီတန်လျာကြီးမှလည်းနေပါပဲ။ဆိုတော့ဒီဆရာလာရှင်စနစ်ကိုဖယ်ရှားဖို့ပဲအဓိက။ညစဉ်အနာကျင်စနစ်ကကျွန်တော်တို့ရဲ့ဒီလူခွေကြီးချိုးအောင်ရဲ့လူခွေကြီးကျွန်တော်တို့ဒုက္ခဒုက္ခတွေခံစားနေကြတာအလုံးရဲ့အရင်းကကျွန်တော်ပြဿနာသူ့ရဲ့သူ့ကိုဖယ်ရှားရမယ်ပြီးရင်ကျွန်တော်တို့ဒီလူသားတိုင်းပေါ့ဗျာနော်တိုင်းနိုင်ငံသားတိုင်းရဲ့လူခွေကြီးနဲ့ဒီမျိုးပစ္စည်းကိုတွေကိုကောက်ွယ်ပေးတယ်တော့နောက်တစ်ခုကတော့တိုင်းသားတွေရဲ့ကျွန်တော်တို့ဒန်းလူကြီးနဲ့ကိုယ်ဝန်ပြန်ကားခွင့်ကိုကျွန်တော်တို့ဤဝအာမခံနဲ့ပြည်ရဲ့ဒီအောင်စုစနစ်ကြီးကိုတည်ဆောက်မှာကျွန်တော်တို့ရဲ့အေးအေးချမ်းချမ်းနဲ့ဒီညီနဲ့လူကိုကြီးတို့ပြေဝခံစားနိုင်ရမှာအဲ့လိုပဲကျွန်တော်ပြောပြပါတယ
်။ចောင်းသားတို့တောင်းဆိုချက်တွေဟာ290နီးပါးတိုင်းမပြေဝခဲ့သေးပါဘူး။လက်ရှိကာလမှာတင်စစ်ကောင်စီကចောင်းသားတွေရောပြည်သူလူထုအပေါ်မှာပါကျူးလွန်မှုတွေလှုပ်ဆောင်နေပါတယ်။ရှားလုံးကျွမိရှူတာမြို့တွေကိုပုံကျဲတာအစုလိုက်ပြုံလိုက်တပ်ဖြတ်တာတွေကိုပြည်သူတွေအပြင်းထန်ဆုံးရင်ဆိုင်နေကြရတာဖြစ်ပါတယ်။စစ်အုပ်စုကပိုဖိနေလေပြည်သူတွေကပိုကြွလေဆိုတာကိုတော့လက်ရှိနိုင်ငံအနေနဲ့ဖြစ်ပွားနေတဲ့ကြိုက်ပွဲတွေကတက်သေးပြနေတာပါဒီလိုတော်လိုင်းရေးကာလမရှိကြဖို့ဆိုရင်တာဝန်ရှိသူတွေအနေနဲ့နိုင်ငံရေးစီရေးတပ်ပေါင်းစုတွေဖော်ဆောင်ပြီးတော်လိုင်းရေးအောင်မြင်ဖို့အမြန်ဆောင်ရွက်သင့်ပြီလို့ကိုမင်းသွေးတစ်ကအကြံပြုပါတယ်
ကျွန်တော်နိုင်ငံရဲ့တမိုင်းမှာနိုင်ငံရေးလှုပ်ရှားမှုတမိုင်းမှာသမထွက်ရခိုင်းဆိုပြီးတော့ကျွန်တော်နိုင်ငံရေးတပ်ပေါင်းစုဟိုဖွဲ့နိုင်ခဲ့တယ်ဆရာကြီးတခင်ကိုရောင်မိုင်းတို့ဦးဆောင်ပြီးအဲ့လိုဖွဲ့နိုင်ခဲ့တဲ့အတွက်ကျွန်တော်တို့ကိုမတရားဖိနှိပ်နေတဲ့အစိုးရကိုကျွန်တော်တို့ဟိုဒီနိုင်ငံရေးတပ်ပေါင်းစုကအောင်မြင်အောင်ဟိုအောင်မြင်မြင်နဲ့ပြည်သူရဲ့ဖိနှိပ်မှုကိုကာဝယ်ပေးနိုင်တယ်တွန်းလှန်နိုင်ခဲ့တယ်နောက်တစ်ချိန်ဖက်ဆစ်ဆက်ကြီးနဲ့ပြည်သူလူမျိုးရေးအဖွဲ့ဒီဖက်ဆဗလာအဖွဲ့စပြီးတော့တပ်ပေါင်းစုနိုင်ငံရေးတပ်ပေါင်းစုလုပ်နိုင်ခဲ့တဲ့အတွက်လည်းကျွန်တော်တို့ဟိုလွတ်လပ်အောင်ပွဲကိုရယူပေးနိုင်ခဲ့တယ်ဒီဖတ်စာပလာတပ်ပေါင်းစုကြပါတော့အဲကျွန်တော်တို့ဒီတပ်ပေါင်းစုဖွဲ့နိုင်တဲ့အချိန်ကာလတွေမှာနိုင်ငံရေးအရှိကိုထိုးတက်သွားတယ်ပြည်သူကိုခက်တခက်ကိုရောက်အောင်ဥဆောင်ပေးနိုင်ခဲ့တယ်ဒါကြောင့်မလို့လက်ရှိတော်လှန်ရေးမှာလည်းအလိုအဆုံကနိုင်ငံရေးတပ်ပေါင်းစုစစ်ရေးတပ်ပေါင်းစုလိုပါတယ် ကျွန်တော်တို့တော်လိုင်းတစ်ခုတိုက်တဲ့နေရာမှာစီရီတစ်ခုရဲ့နဲ့တိုက်လို့မရအောင်နိုင်ငံတစ်ခုရဲ့နဲ့တိုက်လို့မရအောင်တိုက်တမန်ကြီးရတာတိုက်ပွဲနဲ့တိုက်လို့မရအောင်အဲ့တုံးခုဟန်ချင်းကြီးတိုက်နိုင်မှသာလေအောင်မွေးရမှာဖြစ်တယ်အဲ့တော့တန်တမန်ကြီးရတာလွယ်လို့ကျန်တဲ့နိုင်ငံစီမှာတော့တပေါင်းစုခုချိန်ရှိဘူးဖွဲ့ဖွဲ့လို့လည်းမရသေးဘူးညှို့မှုကမရှိသေးဘူးအဲ့တော့ကျွန်တော်ညှို့
ဒီလိုကုကရာမဲ့နေတဲ့ဘဝကနေပြည်သူတွေလွတ်မြောက်ဖို့ ဒီလိုကုကရာမဲ့နေတဲ့ဘဝကနေပြည်သူတွေလွတ်မြောက်ဖို့ကျောင်းသားတို့အပါအဝင်ဒီမိုကရေစီလိုလားသူတိုင်းကရရနေလမျိုးစုံနဲ့အသက်ပေးကြိုက်ပွဲဝင်နေကြစေပါဒီသတင်းဆောင်မကိုတန်လင်းခက်ခပေးဖို့ကြားတာဖြစ်ပါတယ်
SBS Myanmar by Facebook ko like lou pi lo tin chin ni che ko mya wi nai ma de SBS Bemis ko Facebook ma sha chi nai ma de shin
SBS Myanmar by ko Facebook po ma like sha bi like mya wi ma che pi wa